ားနိုင်ငံမှာဒီမိုကရေစီပြည်ပြင်ပြောင်းလဲရေးနဲ့အတူသတင်းလွတ်လပ်ခွင့်တွေကိုဖော်ဆောင်ပေးဖို့ဆိုပြီးတော့လှုပ်လာနေပါတယ်။ဆိုတော့နှစ်ပေါင်းများစွာရာစုဝဲနီးပါးသတင်းလွတ်လပ်မှုကိုပိတ်ပင်ထားခြင်းခံရတဲ့လူအဖွဲ့အစည်းတို့မှမီဒီယာလွတ်လပ်ခွင့်ကိုဖန်တီးဖို့လုပ်ရတာဟာလွယ်ပါရဲ့လားခင်ဗျာ။ဘယ်လိုအခက်အခဲတွေစင်ကာပူတွေတွေ့ရလဲဆိုတော့ပထမဆုံးပြောပြပါလားခင်ဗျာအကျဉ်းလေး
။တကယ်တော့ကျွန်တော်တို့ဥတော်သံသာပြောသလိုပဲနှစ်ပေါင်းများစွာကျွန်တော်တို့တကားပိတ်ထားခဲ့တဲ့ထိတ်ထုတ်မှုတွေအများများခဲ့တဲ့လူအဖွဲ့အစည်းတို့ခုမှကျွန်တော်တို့ဒီသတင်းလွတ်လပ်ခွင့်တွေမီဒီယာလွတ်လပ်ခွင့်တို့တခါမှကျွန်တော်တို့စိန်ခေါ်မှုတွေအများကြီးကြုံရပါတယ်။အဲကျွန်တော်တို့ဘက်ကစိုးရဘက်ကစိန်ခေါ်မှုတွေကိုစပြောရရင်ကျွန်တော်တို့ဘက်မှာလည်းပဲဒီလိုကိုယ့်ကိုယ်ဝေဖန်တဲ့ကိစ္စမျိုးတွေမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်လို့ရှိရင်အသားမကျသေးတဲ့ကိစ္စတွေကျွန်တော်တို့ရင်ဆိုင်ရပါတယ်။တစ်ဖက်ကဒီကျွန်တော်ပြည်တွင်းကမီဒီယာတွေဘက်ကနေပြောရမယ်ဆိုရင်ကြံကြိုင်းဝီထနာနှစ်ပေါင်းများစွာမီဒီယာကိုထိန်းချုပ်တဲ့အဖွဲ့အစည်းတစ်ခုဖြစ်နေဆောင်ရွက်လာပြီးတော့မှကျွန်တော်တို့ကအတွင်ကူးပြောင်းရေးလုပ်တဲ့အခါမှာကျွန်တော်တို့ပေါ်တန်တရားတွေရှိနေသေးတယ်လည်းရှိပါတယ်ဒီနှစ်ခုကတော့ကျွန်တော်တို့အကြီးမားဆုံးရင်ဆိုင်ရတဲ့စိန်ခေါ်မှုပေါ့ကျန်တဲ့အတတ်ပညာပိုင်းဆိုင်ရာနည်းပညာပိုင်းဆိုင်ရာကျင့်ဝတ်ပိုင်းဆိုင်ရာအတွေ့အကြုံနှေးပါမှုစိန်ခေါ်မှုလေးတွေလည်းကျွန်တော်တို့ရှိပါတယ်
ဟုတ်ကဲ့အခုကျွန်တော်သတင်းသမားတွေစီကတဆင့်ကြတယ်နောက်ပြီးတော့မြန်မာနိုင်ငံသတင်းသမားတွေပို့လာတဲ့သတင်းတွေကိုကြည့်တော့အချက်လက်ကိုတော့အတော်လေးလွတ်လွတ်လပ်လပ်သူတို့ရေးသားထောက်ပြလာကြတာတွေ့ပါတယ်ဒါပေမဲ့ဝေဖန်မှုတွေကြတော့သူတို့သိပြီးတော့မလုံနိုင်တာမလုဖြစ်တာကိုတွေ့ရပါတယ်ဆိုတော့စောစောဦးရထုတ်ပြောသလိုအစိုးရဘက်ကလည်းပဲဒီကိစ္စသူတို့ကိုထောက်ပြဝေဖန်တာနဲ့ပတ်သက်ပြီးသူသိပြီးတော့မရင်ပါသေးဘူးအလေးချင်းမရှိသေးဘူးဆိုတော့ဒီကိစ္စကိုဘယ်လိုပြုပြင်လို့ရနိုင်မယ်ထင်ပါလဲခင်ဗျာ
ဒါကတော့ကျွန်တော်တို့ပထမဆုံးကတော့အခုနိုင်ငံတော်သမ္မတကြီးကနေသူကိုယ်တိုင်စံပြလုပ်ပြနေတဲ့တို့ကြောင့်မလို့အဲကျွန်တော်တို့အထက်ပိုင်းမှာရှိတဲ့တာဝန်ရှိသူတွေကတော့မီဒီယာလွတ်လပ်ခွင့်ရယ်ဒီမိုကရေစီအတွင်းကူးပြောင်းရေးမှာမီဒီယာကအရေးပါတဲ့ခန္ဓာကပါဝင်နေတယ်ဆိုတော့ဒါကျွန်တော်တို့ဒီထိပ်ပိုင်းမူဝါဒချမှတ်သူတွေဘက်မှာတော့သဘောပေါက်ပါပြီအထူးသဖြင့်အလေလတ်နဲ့ကျွန်တော်တို့ဒီအောက်ခြေဘက်မှာတော့မီဒီယာတွေကငါတို့ကိုအမြဲတမ်းပဲဝေဖန်မဲ့လူတွေပဲအကောင်းပြောမှာမဟုတ်ဘူးမီဒီယာကိုပြောလိုက်ရင်မိတဲ့ဟာကိုဖြေတိုင်းတခုခုများမှားသွားမလားသူတို့ပြောတဲ့ဟာကိုအဲမီဒီယာကနေတော့မှလိုသလိုဆွဲပြီးရေးသားလိုက်မလားဆိုတဲ့ဟာတွေကတော့ကျွန်တော်တို့ကြံနေသေးဖြစ်ပါတယ်ဒါအတွက်လည်းကျွန်တော်တို့ရောဒီဝန်ကြီးဌာနတွေကတိုးရိုးဆိုခွင့်ရှိသူဖြစ်တာဝန်ထမ်းဆောင်တဲ့လူတွေကိုတင်နန်းနှစ်ကြိမ်ပေးခဲ့ပြီးပါပြီသို့တော်ဘာပဲပြောကျွန်တော်ဘက်ကကြီးပဲပြုပြင်လို့မရဘဲနဲ့ဒီပေါ်ဒီကမီဒီယာတွေဘိုင်းကလည်းဝန်ထမ်းတွေစိတ်ထဲမှာရှိနေတဲ့စိုးရိမ်မှုတွေကြောင်းကြောင်းမှုတွေလုပ်ငန်းဆောင်ရွက်မှာကြုံရတဲ့အခက်အခဲတွေကိုလည်းစာနာနားလည်ပြီးတော့မှလုပ်ပြီးမှဆိုတော့ပိုကောင်းတဲ့ဆက်ဆံရေးရလာမှာပါပိုကောင်းတဲ့ဆက်ဆံရေးနဲ့အပြန်အလှန်နားလည်မှုနဲ့ပေါင်းလိုက်ရင်တော့ကျွန်တော်တို့မှာစံမီပြည့်ပြီးစာနာစရလောက်ကိုကျင့်သုံးနိုင်တဲ့စီကိုတစ်ဖြည်းဖြည်းနဲ့ရောက်ရှိတော်မလို့ထင်ပါတယ
်နောက်တစ်ခုကတချို့ကထောက်ပြကြတဲ့မြန်မာနိုင်ငံမှာဥပဒေတချို့ကပြုပြင်ဖို့လိုသေးတယ်မီဒီယာနဲ့ပတ်သက်လို့ဥပမာအဖြစ် electronic act လို့ထင်ပါတယ်အဲဒီဟာဆိုလို့ရှိရင်မီဒီယာသမားတွေအတွက်စိုးရင်စရာရှိတဲ့အခြေအနေလို့ပြောကြပါတယ်တချို့ကလည်းပဲအခုထိဒါထုတ်တင်စနစ်ပေါ့လေ publish လုပ်ပြီးမှသူတို့ကအများအားခေါ်ပြီးတော့စစ်ဆင်နိုင်တယ်ဆိုတဲ့အနေအထားရှိနေသေးတယ်လို့ပြောပါတယ်အဲဒီဟာတွေကဘယ်တော့ပပျောက်နိုင်ဖို့အလားအလာရှိရလဲခင်ဗျာ
ဟိုဘက်က electronic ဥပဒေနဲ့ပတ်သက်လို့ကတော့ကျွန်တော်ဆက်သွယ်ရေးဒုတိယဝန်ကြီးဦးတောင်းတင်လွတ်တော်ထဲမှာဖြေကြားတော့တယ်မှာလေပါပါတယ်ဒါတော့သူတို့ပြန်ဆွဲပါမယ်ဒါလူခင်းတဲ့ကညောင်ပြန်ဆွဲပြီးတော့မှလုပ်ပါမလို့ပြောသွားပါတယ်ကျွန်တော်ဘက်မှာလက်ရှိထုတ်တင်ဆိုတာကတော့တကယ်ကတော့ကျွန်တော်မှတ်တမ်းအတွက်တောင်းတဲ့ဟာပဲရှိပါတော့တယ်ကျွန်တော်တို့မှာထုတ်တင်လုပ်တာကမှတ်တမ်းသိမ်းထားတယ်တချို့ဟာတွေကိုမြို့သားစာပေစုနဲ့မြို့သားစာကြည့်တဲ့သူပေးတယ်လက်ရှိကျွန်တော်လုပ်တာတော့ကျွန်တော်တို့စီကိုတယောက်က complain မလုပ်လို့ရှင်တော့ကျွန်တော်အဲ့လိုမျိုးတွေကိုစင်စာလုပ်ပြီးလိုက်ကြည့်နေတာမျိုးလည်းမရှိပါဘူးဒီထုတ်တင်စနစ်ချင်းသုံးပြီးနောက်ပိုင်းမှာကျွန်တော်ထင်တယ်လေကျွန်တော်စီကဒီရေးသားခြင်းနဲ့ပတ်သက်ပြီးတော့ခေါ်ပြီးသတိပေးရဲဆိုတာကျွန်တော်တို့မရှိတော့ပါဘူး။ဟိုကိစ္စလေးနှစ်ခုသုံးခုမှာပဲလောင်းကစားလိုကိစ္စမျိုးတွေအာမျိုးမှာတော့ကျွန်တော်တို့ကနောက်တစ်ခါဟိုအမျိုးသမီးတွေရဲ့ရုပ်ပုံတွေပေါ်ပြတဲ့ခါနည်းနည်းအလွန်ကျွန်ဖြစ်တဲ့ကိစ္စမျိုးတော့ကျွန်တော်စာနယ်ဇင်းကောင်စီကိုအကြောင်းကြားတာရှိပါတယ်။ဒါမှမဟုတ်ကျွန်တော်ထင်တယ်ထုတ်တင်စနစ်ကျင့်သုံးနေတာဟာစာနယ်ဇင်းလွတ်လပ်ခွင့်ပေါ်မှာဘာမှသွားပြီးအနှောက်အယှက်မရှိဘူးလို့တော့ကျွန်တော်ယုံကြည်ပါတယ်ဗျ
။ဟုတ်ကဲ့ဒါမှအဲ့ဒီထုတ်ဝေသူတချို့နဲ့စာရေးသူတချို့ကတော့အဲ့ဒါကိုလည်းသူတို့နည်းနည်းစိတ်ထဲမှာတင်းတင်းဖြစ်နေရသေးတာတော့အမှန်ပဲဦးရတော့ခင်ဗျာ
။ဒါကြောင့်လည်းကျွန်တော်ပြောတော့ဟိုကျွန်တော်တို့အတွင်ကူပြောင်းကာလလောက်တဲ့ခါမှာကျွန်တော်တို့ကိုဒုက္ခဖို့ကြိုင်ပဲဖြစ်မြင်မှုကျွန်တော်တို့ကိုယုံကြည်ဖို့ဆိုတဲ့ဟာကကျွန်တော်တို့သ တော်တော်ကြော်လွားနေတဲ့စိန်ခေါ်မှုပဲသူတွေကဖြတ်တန်းလာခဲ့တဲ့အတွေ့အကြုံနဲ့ခံစားမှုတွေရှိနေသေးတဲ့အတွက်ကြောင့်မလို့အဲ့ဒါတွေကိုမကြော်လွားနိုင်ဘဲနဲ့တန်တရားတွေဖြစ်နေလို့လည်းကျွန်တော်တို့ထင်ပါတယ်ဗ
ျဟုတ်ကဲ့နောက်အန္တပိုင်းတွေအစိုးရတာဝန်ရှိတဲ့လူတွေဘိုင်းကတချို့နိုင်ငံတွေမှာဆိုရင်သူတို့ကတော့သိအစင်းမြင့်နေပြီလို့ဆိုရမလားလူပြည့်တွေကအစပြက်လုံးထုတ်တာပြင်သစ်တို့ဘာလို့မှဆိုလဲကာတွန်းရုပ်တွေနဲ့အစနိုင်ငံရေးခေါင်းဆောင်တွေကိုသူတို့ပြောကြဝေဖန်ကြတာတွေရှိပါတယ်အဲ့ဒါကိုလည်းပဲသူတို့ဟာဘာမှအမှုမဲ့အမှတ်မဲ့ပဲဒီလိုပဲသူတို့ပြောစရာရှိလို့ပြောတာပဲဆိုတော့မြက်ွက်ပြုတ်ထလိုက်ကြတာပဲအဲ့လိုပုံစံမျိုးဖြစ်လာဖို့တော့အတော်ဝေးဦးမယ်ထင်ပါတယ်ဒီမှာ
အဲ့ဒါမျိုးကတော့လေကျွန်တော်ဒီဥကြစံသာကြီးကျွန်တော်တို့အစိုးရတွေမဟုတ်ပါဘူးခင်ဗျာဘာဖြစ်လို့ဆိုတော့ဒီပြည်သူရဲ့မျက်စိအောက်မှာနေရတဲ့အမှုပညာရှင်တွေရောနိုင်ငံရေးသမားအလုံးပေါ့နော်နိုင်ငံရေးပါတီတည်တည်ရလူတွေရောစီးပွားရေးလုပ်ငန်းတွေမှာလုပ်နေတဲ့လူတွေနောက်ကဒီ civil society မှာတာဝန်ယူနေတဲ့လူတွေဒါတွေအားလုံးကကျင့်ကြံဖို့လိုပါတယ်ခင်ဗျာအစိုးရတစ်ခုတည်းမှာပဲဒီကာတွန်းဆွဲတာကိုတိခတ်နိုင်မှရောက်မလို့တော့ပြောလို့မရဘူးလူတွေအားလုံးရဲ့အယူဆအမှုရှင်ပေါ်မှာမူတည်မဲ့ထင်တယ်ခင်ဗျာ
ဟုတ်ကဲ့ဆိုတော့ကျွန်တော်ကအဲ့ဒါကြောင့်ပေါ့ဒါဒီလူအဖွဲ့အစည်းကို၌ကပိတ်ပင်ပြီးတော့နေခဲ့ရတဲ့လူအဖွဲ့အစည်းအောက်မှာနှစ်ပေါင်းများစွာကြာတော့ဒီလူဇယမျိုးဖြစ်လာဖို့ကတော့တစုံတစ်ခုကျွန်တော်လုပေးဖို့လိုတယ်ထင်ပါသလားသူတို့မို့လွတ်လပ်ခွင့်ပေးထားရင်တချိန်ချင်းမှဖြစ်သွားမယ်လို့ထင်ပါလားပြေတော့
ဒါပေမဲ့ကျွန်တော်ပုံကြီးကယူဆပြောရတော့ပေါ့ဗျာဟိုအဲဒီကာတွန်းတို့ရုပ်ပြောင်တို့တရုပ်ပြတ်တို့စတဲ့မှာကျွန်တော်တို့ရဲ့မြန်မာမှာလည်းဟိုထားရှိရတဲ့လေးစားမှုတွေဟာဒီရှိသေးတာဟုတ်ဗျာအဲ့အရာမျိုးတွေကိုတွားပြီးတော့ထိခိုက်နိုင်လောက်တဲ့ထိတော့ကျွန်တော်တို့မဖြစ်စေချင်ပါဘူးဒီလိုကာတွန်းနဲ့ဟိုပြက်လုံးတွေဟိုပေါ့လူရဲ့ဂုံတိတ်ခါဟိုထိခိုက်စေတဲ့ပြက်လုံးမျိုးတွေမထုတ်ဘဲနဲ့လည်းစာမျက်နှာလောက်ကိုကျဉ်းသွင်းလို့ရတယ်သတ္တုထမန္တန်ရဲ့အခန်းကဏ္ဍကိုဖြည့်ဆည်းလို့ရတယ်လို့ကျွန်တော်ထင်ပါတယ်ဗျာဒါကြောင့်ကျွန်တော်ပုဂ္ဂိုလ်တူချင်းရပြောတော့ကျွန်တော်တို့ဒီကျဉ်းသွင်းတဲ့နေရာမှာအဲ့လောက်ထိအမေရိကတို့ဒီဥရောပနိုင်ငံတွေမှာလုပ်တယ်လို့ပုံကိုဟိုချစ်စနိုးနဲ့ရေးတဲ့ကာတွန်းမျိုးကျွန်တော်ပြောတာမဟုတ်ဘူးကယ်ရီကီချာကိုပြောတာမဟုတ်ဘူးဟိုတိတ်ခါကိုလှောင်ပြောင်တဲ့ပုဂ္ဂိုလ်ကြီးတိတ်ခါကိုလှောင်ပြောင်အောင်ကြတဲ့ရေးသားမှုမျိုးပြက်ပုံစံမျိုးပြက်လုံးမျိုးတော့အဲကျွန်တော်တော့တိတ်ပြီးတော့မဝင်မကြဘူးဗျာလုံရက်ကိုထောက်ပြပြီးဝေဖန်တဲ့ကာတွန်းမျိုးပြက်လုံးမျိုးဆိုတော့ဒါကျွန်တော်ဘာမှပြဿနာမရှိဘူးလို့ထင်ပါတယ
်ကျွန်တော်နောက်တစ်ခုမေးချင်တဲ့အပိုင်းကတော့အစိုးရအဘော်မီဒီယာဆိုတာသတင်းလွတ်လပ်ခွင့်တကယ်ထုံးကားလိုက်ရင်လူအပ်ပါသေးတယ်လားခင်ဗျာဦးရထွတ်တို့သတင်းပြန်ကြားရေးအဖွဲ့ရှိနေပြီပဲပြီးရင်
ကျွန်တော်တို့
ပြောပါ
ဒါကြောင့်ကျွန်တော်တို့ကအခုဒီကနေ့ဟလာ BBC လို့ Public Service Media အများပြည်သူဝန်ဆောင်မှု Media ဖြစ်ကျွန်တော်တို့ကုပြောင်းမှုလုပ်နေတယ်ဆိုတာဟာဒီ Democracy ကာလမှာကိုက်ညီမဲ့ဒီ Media စနစ်တစ်ခုဖြစ်အောင်ဆိုတော့ကျွန်တော်တို့စူးစမ်းတာဖြစ်ပါတယ်နိုင်ငံပိုင်ဖြစ်မယ်အပြီးလို့ရှိရင်အာဏာရတဲ့အစိုးရဘက်ကနေပဲရက်တည်ပြီးတော့ပြောမယ်ဆိုတဲ့အားမျိုးကတော့ Democracy စနစ်မှာမကိုက်ညီတော့ပါဘူးဒါကြောင့်မလို့ကျွန်တော်တို့သမ္မတကြီးတာဝန်ယူခြင်းစပြီးတော့ကျွန်တော်တဖြည်းဖြည်းနဲ့ပြောင်းလဲလာခဲ့တယ်အခုချိန်မှာပိုင်ဆိုင်မှုနဲ့နိုင်ငံပိုင်ဆိုပေမဲ့ကျွန်တော်တို့ရဲ့တွန်းတဲ့လမ်းကြောင်းဒီအများပြည်သူဝန်ဆောင်ဘက်ကိုတွန်းနေတယ်ရေးတဲ့သတင်းပုံစံတွေဟာစပ်ဖြည်းဖြည်းချင်းပြောင်းလဲနေပြီဆိုတော့ဥကြစံသာတွေ့မှာပါအချိန်ကြာရင်တော့ကျွန်တော်ဒီလုံးဝ BBC တို့လိုပဲဒီဝေဘာနာရေးရရောအဲဒါရောလွတ်လပ်တဲ့ Public Service Media ဖြစ်ပြောင်းသွားဖို့ကျွန်တော်လုပ်နေပါတယ်ဒီမိုကရေစီမှာတော့ Public Service Media ရဲ့ခန္ဓာကဆက်ပြီးတော့ရှိနေမယ်လို့ရှိတယ်ရှိတယ်လို့ယုံကြည်ပါတယ်ဗျ
ာBBC တို့ဘာလို့အဲရုပ်မြင်သံကြားတို့ရေဒီယိုကတော့ဟုတ်ပြီသတင်းစာတွေကက privatize လုပ်ဖို့ပုဂ္ဂလိကလက်ထက်ကိုပြန်အပ်ဖို့ရွေကြဲစီပါလားနိုင်ငံပိုင်သတင်းစာဆိုတာဆက်လက်ပြီးထားဖို့ရွေထားပါလား
ဟိုသတင်းစာတွေကိုလည်းခုနလိုဒီအများပြည်သူဝန်ဆောင်မှုသတင်းစာဖြစ်နေကျွန်တော်ပြောင်းပါမယ်ဒါကတော့နိုင်ငံတကာမှာတော်တော်ရှားတဲ့ပုံစံဖြစ်တဲ့ကြောင့်မလို့ကျွန်တော်တို့အရင်နိုင်ငံတကာမှာကျွန်တော်လိုက်လေတာကြည့်တော့ဥမာ foundation တစ်ခုကတာဝန်ယူပြီးတော့မှသတင်းစာလေးတစ်ခုကိုအစီအပိုင်းလုပ်ငန်းကြီးကနေသိမ့်ပိုက်တော့မှဟိုကာကွယ်နေတဲ့ foundation တွေပါစေတနာရှင်တွေကနေဝင်ဝယ်ပြီးတော့လုပ်ပြတာမျိုးပဲရှိတယ် BBC တို့လိုအဲ့ဒါကျွန်တော်တို့ NHK တို့လိုမျိုးဒီ public service media ဆစ်ဖြစ်နေလုပ်တဲ့သတင်းစာဆိုတော့မတွေ့ဘူးဒါမှမဟုတ်ကျွန်တော် UNESCO တို့ဘာလို့နေလုပ်ပြီးတော့မှဟိုဘက်အတံလွင့်မှာရှိတဲ့အခြေခံမှုတွေကိုသတင်းစာပါဘလို့ပုံစံနဲ့အဲကျွန်တော်ရှင်းတုံးလို့ရမလဲဆိုတာကိုကျွန်တော်စဉ်းစားပြီးတော့လုပ်နေတယ်တော့ဒီသတင်းစာတွေကတော့အများပြည်သူဝန်ဆောင်မှုသတင်းစာဖြစ်နေအဲ့ဒါလို့ထဏလို့ပဲဆက်ပြီးတော့ရှိသွားမှာဖြစ်ပါတယ
်ဒါပေမဲ့အဲ့ editorial freedom ပေါ့လေသောသောကပြောတဲ့အဲ့ဒီတိဖြတ်တဲ့သတင်းတိဖြတ်မှုပိုင်းလူလောက်ခွင့်ကိုရောအတိအကျပေးပါမလားခင်ဗျာအပွင့်လင်းပွင့်မလင်းလင
်းအခု BBC မှာ charter နဲ့ဒါကိုကာကွယ်ထားသလိုပဲကျွန်တော်တို့အများပြည်သူဝန်ဆောင်မှုသတင်းစာနဲ့အများပြည်သူဝန်ဆောင်မှုအတံလွတ်ထဏဖြစ်ပြောင်းလဲမယ့်အားတွေကိုအဲ့လိုမျိုး charter တော့မဟုတ်ဥပဒေမျိုးနဲ့ဘယ်အစိုးရတက်တဲ့ဘယ်သူပဲရောက်တာဝန်ယူကာကွယ်နိုင်တဲ့မှန်ကန်တဲ့အများပြည်သူဝန်ဆောင်မှုမီဒီယာဖြစ်အောင် ကျွန်တော်လောက်ရမယ့်ကိစ္စတွေကိုကျွန်တော်တို့နိုင်ငံတကာအဖွဲ့အစည်းနဲ့ပေါင်းပြီးတော့မှကျွန်တော်တို့ရေးဆွဲတာလေ့လာတာတွေကျွန်တော်လုပ်နေပါတယ်ခင်ဗျာ
ဟုတ်ကဲ့နောက်တစ်ခုကမြန်မာရိတ်သက်မြန်မာပြည်သူတွေရဲ့မီဒီယာအပေါ်မှာသဘောထားရောဘယ်လိုမြင်ပါလဲအရင်တုန်းကတော့ဒါသူတို့ကပြပကသတင်းလောက်ကိုနားထောင်ရတယ်နောက်ပြီးတချို့သတင်းတွေလည်းပဲဒါအတိုက်အခိုက်နဲ့ပြောတဲ့သတင်းတွေကိုသူတို့ပို့ပြီးစိတ်ဝင်စားရတယ်ဆိုတော့ဒါအမှန်တိုင်းဝန်ခံကြမှာဖြစ်ပါတယ်ကျွန်တော်တို့သတင်းသမားပါ။နောက်အစိုးရပြောတဲ့သတင်းကိုသူတို့လုံးဝမယုံကြုံကြည်မရှိကြကြဘူး။အခုကောပြုပြင်ပြောင်းလဲရေးတွေလှုပ်လာတော့ဥရထုတ်ဘယ်လိုသုံးသပ်မိပါလဲလူလူရဲ့မီဒီယာအပေါ်သဘောထား
။ကျွန်တော်လေ့လာမိသလောက်တော့ကျွန်တော်တို့ဒီမီဒီယာတွေကိုစပြီးတော့ဖြေရှင်းမှုတွေလုပ်တဲ့အစားပိုင်းမှာတော့လူတွေကအရင်တုန်းကလိုပဲအဲကျွန်တော်တို့ပွဲစုမဲ့သတင်းမျိုးပေါ့ဗျာအဲ့လိုမျိုးတွေဝေဖန်တက်ခဲ့တဲ့သတင်းမျိုးတွေကိုပို့ပြီးတော့မှထက်ချင်ရတဲ့စိတ်ဝင်စားတယ်လို့ကျွန်တော်ထင်ပါတယ်။ဒါပေမဲ့ဒီဘက်ပိုင်းနေမှာတမရကြီးရဲ့မူဝါဒပုံမှာပြည်သူတွေကယုံကြည်မှုရလာတယ်။နောက်တစ်ခါဒေါ်ဆန်းစုကြည်တို့ကလည်းဒီဘက်ပြည်သူ့လွတ်တော်တွေဝင်လာပြီးတော့မှဒီနိုင်ငံတော်တွေမှာဝင်ပါပြီးလှုပ်လာတယ်။နောက်ဒါကိုမင်းကိုနိုင်တို့လို88မျိုးဆက်တွေကလည်းဒီ Civil Society တွေမှာဝင်လာတယ်။တိုင်းရင်းသားအဖွဲ့အစည်းတွေကလည်းကျွန်တော်တို့ငြိမ်းချမ်းလမ်းကြောင်းပေါ်ရောက်လာတယ်ဆိုတဲ့အချိန်မှာလူတွေကအခုချိန်မှာတော့စိတ်လှုပ်ရှားရမယ်တဲ့မျိုးဟိုပွဲစုအောင်လုပ်တဲ့တဲ့မျိုးတွေအဖြစ်တစ်ခုကိုမမှန်ကန်ကန်နဲ့ရထဘူးတာဓမ္မဒိဋ္ဌန်ကြကြသုံးသတ်တာမျိုးပို့ပြီးတော့တန်ဖိုးထားလာကြပြီလို့တော့ကျွန်တော်ထင်ပါတယ်ဒါကြောင့်မလို့ကျွန်တော်တို့နိုင်ငံပိုင်မီဒီယာတွေရောပုဂ္ဂလိကမီဒီယာတွေရောအပြည်ပမှာခြေဆိုင်တဲ့မြန်မာမီဒီယာတွေအားလုံးကနောင်ကြရင်တော့ခုနကတဲ့ရဲ့တန်ဖိုးတဲ့ရဲ့အစင်တန်းတဲ့ရဲ့ခိုင်မာမှုတွေနဲ့ပဲပြန်ညားရတော့မယ်လို့ကျွန်တော်ထင်ပါတယ်ဗ
ျနောက်ဆုံးတစ်ခုကတော့အဲပုဂ္ဂလိကသတင်းစာမကြခင်ထွက်မဲ့ကြပါတယ်ဘယ်တော့လောက်တွေ့ရမှာလဲဦး
ကျွန်တော်တို့ကိုအခုအာရှောက်လွားတင်ထားတာကျွန်တော်ထင်တယ်အဲ6ခု9ခုလောက်ရှိပါတယ်အဲ့ဒီထက်မှာကျွန်တော်တို့ကတော့သူတို့တွဲပြီးတော့တင်လိုက်တဲ့ကျင်းဝတ်တွေနောက်တစ်ခါလုပ်ငန်းလုပ်ပိုင်မှုစီမင်း code of conduct တွေဟာအများလက်ခံနိုင်တဲ့စာနေချင်းဖြစ်ကျွန်တော်တို့ဖတ်ရှုပြီးတော့စီစစ်နေပါတယ်နောက်တစ်ခါတခြားဒီစီစစ်ရမယ့်အချက်တွေပေါ့လေသူတို့ရဲ့ဒီဟိုပိုင်ဆိုင်မှုကိစ္စတွေပါဒါတွေလည်းကျွန်တော်ပြန်ကြည့်တယ်အဲ့ဒါကြီးကြည့်လို့ရှိရင်အချက်လည်းမပြည့်စုံတဲ့လူရှိရင်ကျွန်တော်ပြန်တောင်းမယ်ပြည့်စုံလို့အားလုံးပေးနိုင်တဲ့လူတွေရှိလို့ရှိရင်တော့ကျွန်တော်ကဒါရှိတာတွေမှာခွင့်ပြုမယ်သူတို့ဧပြီလ10ရက်နေ့မှာစပြီးတော့ထုတ်နိုင်အောင်ကျွန်တော်တို့လုပ်ပေးသွားမှာဖြစ်ပါတယ်